လုံးလက်မဲ့ပြဿနာလိုစိန်ခေါ်မှုတွေရှိနေစေဖြစ်ပေမဲ့အမေရိကန်မှာဗဏ္ဍာရေးချက်တဲတွေကြုံခဲ့ရပြီးရင်ကဆလို့တိုးတက်မှုတွေတွေ့မြင်လာနေရတဲ့အတွက်ဘိုဘန်ကစီးပွားရေးနှုတ်ထစီအစီအစဉ်တွေကိုလျှော့ချဖို့ကြေညာလိုက်ပါတယ်။အလုပ်ကံတွေဖန်တီးနိုင်မှုနဲ့စီးပွားရေးလုပ်ငန်းတွေတက်တက်လဲလဲနဲ့လည်ဖက်နိုင်မှုအတိုးနှုန်းတွေလျှော့ချဖို့ရည်ရွယ်ပြီးအမေရိကန်ဘိုဘန်ကငွေစုစာချုပ်တွေဝယ်ယူနေရမှာဖေဖော်ဝါရီလထဲမှာတော့အရင်တစ်လကထက်တန်ပေါင်း 1,000 ရှော့ချပြီးစုစုပေါင်းတန်ပေါင်း 65,000 မိုးသာဝယ်ယူတော့မှာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါအမေရိကန်ဘိုဘန်ရဲ့ကြေညာချက်ထွက်လာပြီးနောက်မှာပဲဗဏ္ဍာရေးရင်းနှီးမြှုပ်နှံမှုတွေရဲ့အချက်အချာဝေါ်စထရီးတ်ဈေးကွက်မှာတော့အဓိကစုရှယ်ယာဈေးတွေလည်းတက်ရခိုင်နှုန်းကျော်ကျဆင်းသွားခဲ့တာပါစီးပွားရေးလုပ်ငန်းတွေကိုစမ်းစစ်လေ့လာနေတဲ့ TrimTips ရင်းနှီးမြှုပ်နှံမှုသုတေသနလုပ်ငန်းကဒေးဗစ်ဆန်ချီကတော့အမေရိကန်ဘိုဘန်ရဲ့ဆုံးဖြတ်ချက်တစ်ခုတည်းကြောင့်မဟုတ်ဘဲစီးပွားရေးအားကောင်းလာကစားတိုင်းပြည်တွေမှာတိုးတက်မှုတွေနှေးကွေးနေကြတာတွေကလည်းဈေးကွက်ပေါ်ရက်ခတ်ခဲ့တာလို့ပြောပါတယ
် No the markets aren't taking it well a lot of that probably has to do with what's going on
ဈေးကွက်တွေအခြေအနေကဒီတစ်ခုဒီအပေါ်မှာမူတည်နေတာမဟုတ်ပါဘူးတော်တော်များများကတခြားမှာဖြစ်ပျက်နေတာတွေနဲ့လည်းပတ်သက်နိုင်ပါတယ
်ဘိုဘန်ရဲ့ကြေညာချက်ထွက်လာပြီးနောက်တစ်နေ့မှာပဲအာရှနဲ့ဥရောပကအထက်အစုရှယ်ယာဈေးတွေလည်းကျဆင်းသွားခဲ့သလိုစီးပွားရေးအားကောင်းလာကစားတိုင်းပြည်တွေအပေါ်ရိုက်ခတ်လာမှာကိုလည်းစိုးရိမ်မခင်မှုတွေထွက်ပေါ်လာခဲ့တာပါတသက်တသားနဲ့ငွေချေးနိုင်မှုအရင်းအနှီးအလွယ်တကူရနိုင်မှုရည်ရွယ်ဆောင်ရွက်ခဲ့တဲ့ဘိုဘန်ရဲ့အစီအစဉ်ကိုလျှော့ချတဲ့အခါအတိုးနှုန်းတွေပြန်လည်မြင့်တက်လာမယ့်အလားအလာတွေလည်းရှိနေပါတယ်ဒီလိုအတိုးနှုန်းတွေပြန်တက်လာတာနဲ့အမြတ်အစွန်းလဲပိုရစိတ်လဲစိတ်ချရတဲ့ဈေးကွက်တွေဖြစ်အမေရိကန်နဲ့တခြားဖွံ့ဖြိုးတဲ့တိုင်းပြည်တွေမှာရင်းနှီးမြှုပ်နှံမှုအတွက်စီးပွားရေးအားကောင်းလာကစားတိုင်းပြည်တွေကအရင်းအနှီးတွေကိုငွေချေးမြှုပ်နှံသူတွေပြောင်းရွှေ့ကြမှာကိုလည်းစက်စစ်သူတွေစိုးရိမ်မကင်းဖြစ်နေကြတာပါဒီလိုအခြေအနေမျိုးကိုတော့ဘိုဘန်တွေအနေနဲ့ကန့်တွယ်ဖို့ခက်ခဲမယ်လို့စီးပွားရေးကျွမ်းကျင်သူဆန်စချီကပြောပါတယ်
There's a lot of money being created all around the world not just by the Fed but by other central banks
and အမေရိကန်နဲ့တခြားဘဟုဘဏ်တွေတင်မကပါဘူးကမ္ဘာလုံးမှာငွေကြေးဖန်တီးပေးနေတာတွေတပုံကြီးရှိပါတယ်။သူတို့လိုချင်သလောက်ငွေကိုဗဟိုဘဏ်တွေကနေကြိုက်သလောက်ဖန်တီးလို့ရပါမယ်။ဒီငွေတွေကိုရောက်စေချင်တဲ့နေရာပဲရောက်အောင်တော့ထိန်းချုပ်လို့မရပါဘူး
။2013တနှစ်လုံးမှာတော့ American စီးပွားရေးဟာ 1.9% ခန့်တိုးတက်ခဲ့ပြီးဒါဆိုရင် 2.8% ခန့်ရှိခဲ့တဲ့2012ခုနှစ်ထက်တော့အားနည်းနေစေပါ။ခွန်တွေတိုးမြင့်ကောက်ခံတာအစိုးရကအသုံးစရိတ်ဖြတ်တောက်ခဲ့တာတွေကြောင့်ပြီးခဲ့တဲ့နှစ်ဆက်ပိုင်းမှာတိုးတက်မှုတွေအားရောခဲ့သလိုဗဏ္ဍာရေးသုံးစီသတ်မှတ်ရေးသဘောထားကွဲလွဲရာကအစိုးရရဲ့ရန်ရည်16ရက်ကြာရက်ဆိုင်ထားခဲ့ရတဲ့အော်တိုဘာလအပောင်းဝင်နောက်ဆုံး3လပတ်အတွင်းမှာလဲကျဆင်းမှုတွေနဲ့ကြုံခဲ့ရပါတယ်။ဒါပေမဲ့လည်းဒီနှစ်ကုန်မှာအဆုံးသတ်ဖို့ရည်ရွယ်ထားတဲ့အမေရိကန်ဘိုဘန်ရဲ့အစီအစဉ်ကတော့အင်ချန်မြေဈေးကွက်နဲ့ stock share ဈေးကွက်တွေကိုပြန်လည်ဦးမော်လာစေခဲ့တာပါ။အမေရိကန်စီးပွားရေးကတော့စားသုံးသူတွေရဲ့ဝယ်လိုအားကောင်းလာတဲ့အမျှပြီးခဲ့တဲ့2013ခုနှစ်ကုန်ပိုင်းမှာတဖြည်းဖြည်းချင်းတိုးတက်လာခဲ့ပါတယ်။ဒါကြောင့်လဲဘိုဘန်ရဲ့အစီအစဉ်နဲ့ပတ်သက်လို့စိုးရိမ်မကင်းတာတွေရှိနေပေမဲ့အမေရိကန်ပြည်ထောင်စုကစီးပွားရေးပြန်လည်အားကောင်းလာတဲ့အခြေအနေတွေဟာအမေရိကန်အတွက်သာမကတကမ္ဘာလုံးအတွက်ပါသတင်းကောင်းလို့ကမ္ဘာဘဏ်ကစီးပွားရေးပညာရှင်အန်ဒရူးဘန်စ်ကမြင်ပါတယ်
What's happening in the United States is a much improved growth situation that's good for developing countries but at the same time there's going to be a tightening of monetary policy
အမေရိကန်ပြည်ထောင်စုမှာတိုးတက်မှုတွေအများအပြားတွေ့နေရတာပါဒါကဖွံ့ဖြိုးဆဲတိုင်းပြည်တွေအတွက်ကောင်းတဲ့ကိစ္စဖြစ်သလိုတချိန်တည်းမှာငွေကြေးဆိုင်ရာမူဝါဒတွေကိုလည်းတင်းကျပ်သွားမှာပါဒါတွေကိုလည်းတပြန်တစ်ထပ်လုပ်ရပါလိမ့်မယ်ဒါကြောင့်လည်းအမေရိကန်ကအားကောင်းလာတဲ့စီးပွားရေးတိုးတက်မှုတွန်းအားတွေရလာမှာဖြစ်သလိုဗဏ္ဍာရေးမှာတင်းကျလိုက်တဲ့အတွက်ဖိအားအ ਨੇ အချင်းကျုံလာရမှာဖြစ်ပါတယ်
။အမေရိကန်ကုသရေးဝန်ကြီးဌာနကတော့ပြီးခဲ့တဲ့အော်တိုဘာလကနေဒီဇင်ဘာလအထိ3လအတွင်းစီးပွားရေးဟာ 3.2% ခန့်တိုးလာတဲ့အကြောင်းဇန်နဝါရီလကုန်ပိုင်းမှာပဲကြေညာခဲ့ပါတယ်။အမေရိကန်စီးပွားရေးရဲ့ 90% ခန့်လောက်ရှိတဲ့စားသုံးသူတွေရဲ့ဝယ်လိုအား2013ခုနှစ်နောက်ဆုံးဗဏ္ဍာရေး3လပတ်ကာလအတွင်း 3.3% ခန့်တိုးတက်ခဲ့တာကဖွံ့ဖြိုးမှုတွေကိုတွန်းအားပေးခဲ့တာပါ။စီးပွားရေးလုပ်ငန်းတွေကိုစောင့်ကြည့်အကဲဖြတ်နေတဲ့ Moody's ကုမ္ပဏီကထိပ်တန်းစီးပွားရေးပညာရှင် John Lonsky ကတော့အမေရိကန်ရဲ့စီးပွားရေးဟာအချိန်ပြောင်းရစပြုလာနေပြီလို့သုံးသပ်ပါတယ်
။ The recovery is improving. It's gaining some momentum. And after you strip away special factors
နလန်ထူလာတဲ့အခြေအနေတွေဟာတိုးတက်လာနေသလိုအချိန်လည်းရလာပါတယ်။တခြားအဓိကကိစ္စတွေကိုဖြေရှင်းနိုင်ပြီဆိုရင်တော့အခက်အခဲရှိနိုင်ပေမဲ့ GDP ဟာ 2.5 ကနေ 300 ခန့်နှုန်းလောက်ထိရှိနိုင်ပါတယ်။ဒါကဗဏ္ဍာရေးဈေးကွက်တွေအတွက်ကတော့သတင်းကောင်းဖြစ်မယ်လို့ထင်ပါတယ်။ပ ဖြစ်ပြောရမယ်ဆိုရင်တော့ဒီအစီရင်ခံစာမှာငွေကြေးဖောင်းပွားမှုကိုကောင်းကောင်းစက်ထိန်ထားတာလည်းတွေ့ရပါတယ
်။ကုသရန်ဝယ်ဝန်ကြီးဌာနရဲ့အစီရင်ခံစာမှာတော့လောက်ခလစာတွေတိုးမလာတဲ့အတွက်စားသုံးသူတွေရဲ့ဝယ်လိုအားအားနည်းနိုင်တဲ့အခြေအနေတွေကိုလည်းသတိပေးထားတာပါ။စီးပွားရေးလုပ်ငန်းတွေမှာဆိုရင်လည်းထုတ်ကုန်တွေဟာ16နှစ်အတွင်းအများဆုံးအဖြစ်စုပုံနေပြီးအယောင်းဝယ်တွေအေးနေအောင်မယ်ဆိုရင်ကုန်ထုတ်လုပ်ငန်းတွေအတွက်အခက်တွေမှာကိုစိုးရိမ်မှုတွေလည်းရှိနေကြပါတယ်။American သမ္မတအင်ဂျီရိုရဲ့စီးပွားရေးအကြံပေး Jason Farman ကတော့ကုသရန်ဝယ်ဝန်ကြီးဌာနရဲ့အစီရင်ခံစာဟာဗန္ဓာရေးပြဿနာတွေအဆိုးအဝါဆုံးကြုံခဲ့ရတဲ့2008ခုနှစ်ကစလို့ပြန်လည်နလန်ထူလာနေပြီဆိုတာကိုပြသနေတဲ့အကြောင်းမှတ်ချက်ပေးခဲ့တာပါ။ဒါပေမဲ့လည်းအလုသမား10,000ကျော်အလုကံမရှိဘဲဖြစ်နေရတဲ့အထိအလုလက်မဲ့နှုန်း 6,900 ကျော်ရှိနေတာကိုတော့ရှော့ချနိုင်အောင်လုပ်ဖို့လိုအပ်နေသေးတယ်လို့လည်းသတိပေးထားတဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုရန်နာလိုက်ပြရစေ။ကျွန်တော်အောင်လွေဦးပါခင်ဗျာ။